အာယုံကြောင့်ထိခိုက်ဆုံးတဲ့ဓာတ်ရုပ်စိတ်တုံးခဲ့တဲ့အတွက်ရုရှားနိုင်ငံတာဝန်ယူမှုရှိစီအတွက်အရေးယူလှုပ်ဆောင်ဖို့လိုအပ်တယ်ဆိုတာအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ပြင်သစ်သမ္မတအီမန်နျူအယ်မက်ခရွန်တို့ဗဟုသုတဝါဒတယ်လီဖုန်းနဲ့ဆက်သွယ်ဆွေးနွေးချိန်မှာသဘောတူညီခဲ့ကြတယ်လို့သမ္မတအင်ဂျူကပြောပါတယ်။ရုရှားတချို့ဟောင်းတဦးနဲ့သူ့ရဲ့တနည်းဖြစ်သူတို့ကိုဗြိတိန်နိုင်ငံမှာဒီဓာတ်ရုပ်အစီအစဉ်နဲ့တိုက်ခိုက်ခဲ့တာဖြစ်ပါတယ်။ဗြိတိန်ကမြေပေါ်မှာအရက်သားတွေကိုဓာတ်ရုပ်လက်နက်နဲ့ရုရှားကတိုက်ခိုက်ခဲ့တဲ့ဖြစ်ရပ်နဲ့ပတ်သက်ပြီးဗြိတိန်နိုင်ငံနဲ့အတူသက်သားနဲ့ရက်တည်တယ်ဆိုတာထရမ့်နဲ့မက်ခရွန်တို့ထက်လောင်းအတည်ပြုပြောဆိုခဲ့ကြတယ်လို့သမ္မတအင်ဂျူထုတ်ပြန်ချက်ထဲမှာဖော်ပြထားတာပါ။ဒီလအစောပိုင်းကဗြိတိန်နိုင်ငံဆယ်စပရီမြို့မှာဆာဂိစ်ဖီပယ်နဲ့တနည်းဖြစ်သူယူလီယာတို့ကိုအစိမ့်နဲ့တိုက်ခိုက်ခဲ့တဲ့ဖြစ်ရပ်ပေါ်မှာဗြိတိန်ကရုရှားကိုအပြစ်ဖို့ပြောဆိုထားတာဖြစ်ပါတယ်။စဖီပယ်နဲ့တနည်းဖြစ်သူတွေရဲ့အခြေအနေဟာအခုထိစိုးရိမ်နေရတဲ့အခြေအနေမှာရှိပါတယ်။ဒီဖြစ်ရပ်မှာသူတို့ပါဝင်ပတ်သက်မှုမရှိပါဘူးလို့ရုရှားဆိုတာတော့အငင်းဆိုပါတယ်။ဒီတိုက်ခိုက်မှုကိုလက်တော့ပြန်နေနေနဲ့ဗြိတိန်နိုင်ငံကရုရှားတန်တမာ23ယောက်ကိုတိုင်းပြည်တွေကလည်းနှိမ်ထုတ်ခဲ့တယ်လို့ရုရှားကလည်းအလားတူပဲဗြိတိန်တန်တမန်23ကိုတိုင်းပြည်တွေကလည်းနှိမ်ထုတ်ခဲ့တာပါအမေရိကန်နဲ့တင်းတဲ့သမရတို့ကအရေးယူလှုပ်ဆောင်မှုအတွက်လိုအပ်တယ်လို့သဘောတူကြတယ်နဲ့ဘယ်လိုလှုပ်ဆောင်မလဲဆိုတာကိုတော့ထုတ်မပြောခဲ့ကြပါဘူး